အရင်ဆုံးတော့နိုင်ငံတော်သမ္မတအပြောင်းအလဲကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်နိုင်တယ်ဆိုတဲ့သုံးသပ်ချက်ကိုတင်ဆက်ပေးချင်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအားယူလို့တော့ကြောင်းသမ္မတရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်ပါတယ်။ဒီသတင်းကြားမှာသမ္မတအတွက်ဘယ်သူဆက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်ပါပဲ။ပြောင်းစုလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်။နိုင်ငံရေးလှူလာသူတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာဖို့ရှိကြောင်းသုံးသပ်ကြပြီးတော့ဒီအကြောင်းလေးဟာမြန်မာနိုင်ငံရေးဘလို့တက်ရောက်မှုရှိလာနိုင်ပါသလဲ။အပြည့်စုံကတော့ဖြူဖြူမြမာပိုင်းသတင်းတော့ဖူးမိုးစောကတင်ဆက်ထားပါလေ
။ဟုတ်ကဲ့။ကာလာအတော်ကြာကလေးကကျမကြီးယူရင်းတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်။ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမ္မတရုံးကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ခွဲခအရလက်လက်သွားတဲ့နိုင်ငံတော်သမ္မတရာထူးကိုအလုလုရက်9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးကြားခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်းကိုအခုလိုကြေညာခဲ့ပါတယ်
။လွတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလူတော်ကိုယ်စားလှယ်များကိုအတိအကျရရှိပါတယ်ပြည်သူလူတော်ဥက္ကဋ္ဌဦးဝင်းမြင့်တမွေမဲဆန္ဒနယ်ကလူတော်ဥက္ကဋ္ဌတော်ဘုံမှနှုတ်ထွက်ကြောင်း2018ခုနှစ်မတ်လ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ
်ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့သလိုလက်လက်သွားတဲ့လူတော်ဥက္ကဋ္ဌနေရာကိုလှုပ်ထုံးလုံနည်းနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလူတော်အစည်းအဝေးကိုရန်နာခဲ့ပါတယ်နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းကြေညာပြီးချိန်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလှိလာသူတွေကနောက်ဆက်ခံမဲ့သမ္မတဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်းသုံးသပ်နေကြပါတယ
်။ဒီလိုမျိုးဒီထွက်ကြရဲ့အချိန်လမ်းကောင်းဆောင်နေနဲ့90ခုစလုံးနဲ့မကြီးတာဆိုရင်ဦးဝင်းမြင့်ရှိမှာပေါ့နော်။ဆိုကြတော့ဟိုဦးဝင်းချိန်စမင်းမောင်ဦးဝင်းမြင့်အဲဒီမျိုးဖွဲ့ရမှာပေါ့နော်။အော်ဒီကစားဦးမြဝင်းအဆောင်ကတော့ရှိမှာပေါ့လေ။အရေးမှုဖွဲ့တဲ့ကြည်လာလို့ရှိရင်ဒီစနစ်ခိုင်မှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ရှိနေဆိုရင်တော့အဲဆာဦးမြင့်ကအစ်တတော်ဆုံးဖြစ်တာပေါ့နော်ဆာဦးမြင့်ကိုသမ္မတဖြစ်နေဆိုဖြစ်နိုင်ကြီးကအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလှိလာသူတင်ဘဝမဂ္ဂဇင်းအယ်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရန်မျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ဦးဝင်းမြင့်ဟာလက်ရှိဒီမိဘဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အတွင်းမှုဖွဲ့ဝင်သူလည်းဖြစ်တယ်ပေါ့လေ။နောက်ပြီးတော့လက်ရှိဒီလွတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့ဒါသူလွတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တယ်ဆိုတဲ့ဘူကဒါဟာတော့သမ္မတရွေးကောက်ခံမှုအတွက် UTP နှုတ်ထွက်တာလို့ယူဆလို့ရပါတယ
်။ဦးဝင်းမြင့်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတည်းရန်တင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တတ်တာကြောင့်သမ္မတဖြစ်လာရင်တရက်ပြက်စစ်ပြက်ဆက်ဆံရေးအပေါ်မှာသုံးတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ဥတမောင်တန်းကအခုလိုတုံ့တက်ပါတယ
်။တက်ရောက်တဲ့ဆက်ဆံရေးကအဓိကလုပ်နေတာကတော့တော့ဆန့်စစ်ကြီးပဲဖြစ်တယ်လို့ဖြစ်တယ်။ဦးမြရတော့သမ္မတဖြစ်လာမယ်ဆိုရင်အဆိုရေးကိစ္စတွေပါပဲအဓိကဖြစ်လို့ပဲလို့ဖြစ်တယ်။ဆိုတော့ကျောင်းကြီးကတတင်းနေနေပြောရဆိုတာလုပ်တတ်တယ်။အလုပ်လုပ်တဲ့နေရာမှာတော်တော်စနစ်ကျတယ်လို့သိကြတယ်ပေါ့နော်။ဆက်ပြီးကျင်းမှာအဲ့ဒီအကြီးသေးတွေကလည်းအစိုးရအဖွဲ့အတွင်းထဲမှာရှူလာပြီးတော့ပြည်ပြည်တော်နဲ့လုပ်မယ်ဆိုလို့ရှိရင်ဘာကြောင့်လဲဆိုလို့ဒီကြေးမှာဝေဖန်နေကြတဲ့အကြောင်းလေးတစ်ခုရဖြစ်မလားဆိုတဲ့မှတ်စာချက်တွေကိုလည်းကျောင်းကြီးကဥဆောင်သွားနိုင်တဲ့ဒီမျိုးဖြစ်တယ်လို့ကျွန်တော်အဲ့လိုကြည့်တယ်
ဒေါက်တာရန်မျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရပ်ပက်စစ်ပက်ဆက်ဆံရေးအပေါ်အလေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစိုးရိမ်မှုမရှိကြောင်းပြောပါတယ်။တစ်သက်ထဲမှာပဲသမ္မတအတိတ်အဖြစ်ရွေးခန့်ရဖို့ရှိတဲ့ဦးဝင်းမြင့်အပေါ်ပြောလင်းချက်ကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်အမြင်ကတော့ပေါ့လေတကယ်လို့ဒီဦးဝင်းမြင့်အနေနဲ့နိုင်ငံရဲ့စီးပွားရေးပိုင်းစီးပွားရေးဒီပြည်ပကြောင်းရေးပိုင်းနောက်အဂရိရိုက်ဆောင်မှုတိုက်ချက်ရေးပိုင်းအဲ့ဒီအပိုင်းကဏ္ဍတွေကိုဟိုတိတိကျကျောင်းနေပေါ်ပြီတိတိကျကျတင်းတင်းကျကျဆောင်ရွက်လာနိုင်တယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတဲ့အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ
်သမ္မတအဖြစ်ရွေးခန့်ရဖို့ရှိတယ်လို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာစစ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရသူဖြစ်တယ်လို့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရသူဖြစ်ပါတယ်နိုင် ိုင်ငံတော်တမရဥတင်ကျော်ယာဒုကနေနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့အများကယူဆထားပေမဲ့ဘာကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူးလက်လက်နေတဲ့တမရနေရာမှာဖွဲ့စည်းပုံအရဒုတိယတမရဖြစ်တဲ့ဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံသားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွင့်ရှိပါတယ်